စီးရီးယားနဲ့တူရကီနိုင်ငံနယ်စပ်ဒေသမှာရုရှားတိုက်လေရင်အင်ကာနီကပြစ်ချခံလိုက်ရတာဟာစီးရီးယားနိုင်ငံအတွင်းရုရှားကပြုလုပ်နေတဲ့စစ်စင်ရေးမှာပြဿနာရှိနေတယ်ဆိုတာကိုပြသလိုက်တာဖြစ်ပြီးတူရကီနိုင်ငံအနေနဲ့သူ့ရဲ့လေကြောင်းပိုင်နယ်ကိုကာကွယ်ပိုင်ခွင့်ရှိတယ်လို့အမေရိကန်သမ္မတဘရက်ကိုဘားမားကပြောပါတယ်တူရကီကပြစ်ချလိုက်တဲ့ SU-24 အမျိုးအစားရုရှားတိုက်လေရင်ပြစ်ချခံရမှုနဲ့ပတ်သက်ပြီးသတင်းအချက်အလက်တွေကိုစုဆောင်းရယူနေစေဖြစ်ပေမဲ့ရုရှားတိုက်လေရင်တွေဟာတူရကီနယ်စပ်မှာရှိနေတဲ့သဘောထားပြောင်းပြောင်းတဲ့စီးရီးယားအတိုက်ခံတွေရှိရာဒေသတွေကိုပြစ်မှတ်ထားတိုက်ခတ်နေတယ်လို့ပြင်သစ်သမ္မတဖရန်ဆွာအိုလန်းနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတအိုဘားမားကပြောပါတယ်။နှစ်ဖက်စလုံးကပြဿနာအချိန်မြင့်ဆိုးဝါးလာခြင်းမရှိအောင်ထိန်းသိမ်းသိမ်းဆောင်ရွက်ကြဖို့သမ္မတအိုဘားမားကတိုက်တွန်းလိုက်ပြီးဒီဖြစ်စဉ်ကိုကြည့်ချင်းအားဖြင့်စီးရီးယားပဋိပက္ခကိုတန်တမာရေးနိလန့်နဲ့အများဆုံးအပြေရှာလှုပ်ဆောင်သင့်ပြီးဆိုတာကိုပြသလိုက်ခြင်းဖြစ်တယ်လို့ဆိုပါတယ်။ရုရှားတိုက်လေယာဉ်တွေကိုတူရကီ F-16 တပ်လေယာဉ်ကပစ်ချလိုက်တဲ့ဖြစ်ရဟာတူရကီအနေနဲ့ရုရှားကိုနောက်ကျောဓာတ်နဲ့ထိုးလိုက်သလိုဖြစ်ပြီးအကြမ်းဖက်သမားတွေကိုထောက်ခံရရောက်စေတယ်လို့ရုရှားသမ္မတဗလာဒီမီပူတင်ကအစောပိုင်းမှာပြောကြားခဲ့ပါတယ်။ရုရှားဂျက်တပ်လေယာဉ်ကိုမပစ်ချခင်တူရကီတပ်လေယာဉ်မူကအချင်းချင်းဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိခဲ့ဘူးလို့အမေရိကန်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကလည်းအတည်ပြုပြောကြားပါတယ်။